ခေါ်တဲ့တွင်းထက်တင်းရဆက်တက်ထုတ်လုပ်မှုဖွင့်လင်းမြန်တားရေးနိုင်ငံတကာအဖွဲ့ကြီးကလည်းမြန်မာနိုင်ငံပေါ်မှာ2014မှာစပြီးအဖွဲ့ဝင်နိုင်ငံဖြစ်လာမှုကိုယာယီရဆိုင်မှုရှိနေကြပါအခုလိုရဆိုင်ဖို့အတွက်သူတို့ဘက်ကလည်းတောင်းဆိုတာလို့မြန်မာနိုင်ငံ EIG ရဲ့အဖွဲ့ဝင်ဖြစ်လာရေးချိုးပန်းဆောင်ရွက်ခဲ့တဲ့အဖွဲ့ဝင်ဟောင်းတူကလည်းပြောပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်တနေ့မှာပဲ EIG ရဲ့ဥက္ကဋ္ဌနယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark ကအထူးစိုးရိမ်ရလို့ညင်ကြက်ထုတ်ပြန်ပြီးမှမြန်မာကိုအဖွဲ့ဝင်ဖြစ်တဲ့ယာယီရဆိုင်ရဲ့အခြေအနေတိဖြစ်လာကြတာပါအပြည့်အစုံကတော့ကိုဝင်းနင်းကဆက်ပြီးပြောပြပေးပါမယ
်ဟုတ်ကဲ့မြန်မာဆွေရဝန်ကြီးဆင်တွင်နောက်တွင်းထွက်စီးပွားရေးကုမ္ပဏီအရာရှိကြီးတွေနဲ့စင်တာမြန်မာရှိရပ်ဘက်အဖွဲ့ကြီးကောင်းဆောင်တွေပါတဲ့ဒီမြန်မာ EIDI အဖွဲ့စဖြစ်ပေါ်ရေးကတဲ့က6နှစ်ကျော်ဇက်တိုက်ကြိုးပမ်းလုပ်ဆောင်ခဲ့တဲ့ဒီသုံးမှဆိုင်မြပေါင်းအဖွဲ့ဝင်ဟောင်းမမမိုးထွန်းက
စင်တာတိတ်ခဲ့တဲ့ချိန်ကနေအစပြီးတော့ကျတော့ကျမတို့ကဘာစလုပ်ခဲ့လဲဆိုတော့ International EIDI အဖွဲ့ကိုကျမတို့စပို့ခဲ့တယ်အာဒီ international EIDI ရဲ့ဥက္ကဋ္ဌကလည်းကျွန်တော်ဒီမြန်မာနိုင်ငံတက်ဆိုရင်လည်းဒီမစ္စရာနာဒိန်းကဖြစ်တယ်ဆိုတော့သူကလည်းသူ့ရဲ့ဆိုရင်ပူပန်မှုတွေပထမတော့ပြောခဲ့တယ်ပြောခဲ့တဲ့အခါကျတော့ကျွန်တော်ကလည်းနိုင်ငံလေးဖြစ်တဲ့ဖြစ်စဉ်လေးတွေအားလုံးကိုပြောခဲ့တယ်
ဟုတ်ကဲ့အဲ့တော့အခုလိုဒီအချိန်တိုတိုအတွင်းတုံ့ပြန်လာတာက EIDI ဘက်ကရောဘလို့မျိုးမြန်မာနိုင်ငံပေါ်စိတ်ဝင်စားမှုတွေရှိနေ
လဲကျွန်တော်ကဟိုတောင်းဆိုတယ်ဆိုတော့ပထမဆုံးကျွန်တော်တို့မတောင်းဆိုခင်မှာသူကစပြီးတော့သူ့ဘက်ကထုတ်ပြန်လာတာရှိတယ်ဟဲ့လားကလပ်တာနေတော့EIDI ရဲ့ဒီ chain ကနေပြောတော့เนาะ Helen Clark ကနေတို့ဒီမနိုင်ငံမှာချစ်ပေါ်နေဖြစ်စဉ်ဒီပေါ်မှာတို့ဆိုရင်လည်းဒီလိုမျိုးစစ်အာဏာသိမ်းနေဆိုတဲ့စကားလုံးမျိုးလည်းသူတုံးလာတာမျိုးကျွန်တော်တွေ့ရတယ
်ဟုတ်ကဲ့အဲ့ဒီတော့မြန်မာနိုင်ငံဘက်ကရောဒီနိုင်ငံတကာ EIDI ဘက်ကိုဘာလို့ပြန်ရှင်းပြဖြစ်ခဲ့ပါလဲ
EIDI ရဲ့အဓိကဝန်ကြီးဌာနတွေမှာရှိတဲ့ဒီဝန်ကြီးတွေဒုဝန်ကြီးတွေ Moral တို့ MOPF တို့ CIA ဌာနတွေတဘောက်တောင်းချင်ထိနေဝန်ကြီးဌာနကဝန်ကြီးဒုဝန်ကြီးတွေကိုဖန်တီးထားတာမျိုးတွေရှိပါတယ်အာနောက်တစ်ခုကကြတော့စီမံကိန်းဗန်နာရေးနဲ့စက်မှုဝန်ကြီးဌာနရဲ့ဝန်ကြီးအဥဆုံးဝင်းဆိုရင်ဒီနေ့ချိန်ကြီးမလွတ်မြောက်သေးပါဘူးပေါ့နော်ဖန်တီးထိနေခံထားရတာတွေရှိပါတယ်ဆိုတဲ့အကြောင်းကျမတို့ EIDI ပေါ်မှာတက်ရောက်မဲ့တက်ရောက်မှုတွေကိုကျမတို့စာထဲမှာကျမတို့ရှင်းရှင်းလင်းလင်းထည့်ပြီးထားခဲ့တယ်ပေါ့နော်ဒီစစ်အာဏာသိမ်းမှုကြောင့်ဆိုလို့ရှိရင်အဓိကဒီဝန်ကြီးတွေကိုဖယ်ရှားလိုက်မြန်မာနိုင်ငံရဲ့တွားနေတဲ့ပွင့်လင်းနေတာတဲ့လုပ်ငန်းစဉ်တွေအားလုံးကိုကျမတို့တိုင်းရိုက်အနောက်ချက်ဖြစ်စီတယ်ဆိုတာလည်းကျမတို့ထည့်ထားမျိုးတွေရှိတယ်ဒီတော့ကျမတို့ဒီဒီမိုကရေစီနိုင်ငံကိုတွားနေဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးစောင့်နေတဲ့အချိန်ကာလအတွင်းမှာဒီလိုမျိုးနောက်ပြန်ဆုတ်တဲ့အာဏာသိမ်းမှုတွေကိုကျမတို့ရပ်ဖက်ပွဲစီပြန်နေလက်မခံသေးတဲ့အရာဖြစ်တာဖြစ်တဲ့အတွက်ကြောင့်ကျမတို့ဒီမနက်ကနေဆောင်ရွက်နေတဲ့ EIDI လုပ်ငန်းစဉ်တွေကိုစစ်ဆိုးရမယ်ဆက်မလုပ်ဖို့စက်ဖန်ချပေးဖို့ဆိုပြီးတော့ကျွန်တော်ရပ်ပုတ်ဖက်ကြည့်ရတယ်ဆက်ပြီးတောင်းဆိုခဲ့ပါတယ
်ဟုတ်ကဲ့မြန်မာ EIDI ဘက်ကလည်းအခုလိုတောင်းဆိုခဲ့ရနိုင်ငံတကာ EIDI ဘက်ကလည်းမြန်မာနိုင်ငံကိုယာယီရဆိုင်ဖို့ပြင်ဆင်လာတဲ့သဘောပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုလိုရဆိုင်လိုက်ရင်မြန်မာနိုင်ငံပေါ်ဘယ်လိုသက်ရောက်မှုတွေရှိလာနိုင်လဲ
cloud နိုင်ငံရဲ့ပုံရိပ်ကိုအရင်ထိခိုက်ပါတယ်။အာနောက်ကျွန်တော်နိုင်ငံကိုရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ကိုအင်တာမှာဆက်သွားတဲ့အခြေအနေမျိုးရှိပါတယ်။နောက်ကျွန်တော်တို့ကအစိုးရကမကျွန်တော်သွားနေလုပ်ငန်းစဉ်တစ်ခုလုံးမှာမရှင်းလင်းနေတာတွေကလည်းရှိပါတယ်။ကျွန်တော်တို့ဒီစစ်တပ်ကပိုင်ဆိုင်တဲ့ MEC တို့ MEH လို့ဆိုရဲမြန်မာစီးပွားရေး corporation နဲ့ကျွန်တော်တို့ဥပိုင်ပေါ့။အားမျိုးတွေမှာဒါဒီနိုင်ငံပိုင်စီးပွားရေးလုပ်ငန်းလားဆိုတဲ့ကိစ္စကြီးဒီနေ့အချိန်ဒီ EIDI ဝယ်ဝိုင်းမှာကျွန်တော်တို့ဆွေးနွေးနေတဲ့ကပါအဲကျွန်တော် PDP တိုင်းနဲ့ဆုတ်ခဲ့အချက်ကဖြစ်တဲ့ဒါဒီပြည်တော်စုလွတ်တော်ကိုတင်ပြီးတော့ MEC နဲ့ AMCAN ဒီနိုင်ငံပိုင်စီးပွားရေးလုပ်ငန်းဟုတ်လားမဟုတ်ဘူးလားဆုတ်ခဲ့ပေးဖို့အတွက်ကျွန်တော်တို့တင်ကတောင်းဆိုတာကဒီဟာတွေလည်းလုပ်နေရင်တန်ရန်နဲ့ဒီစစ်အာဏာသိမ်းတာဖြစ်ပေါ်သွားတာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့အခုဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာရောနောက်ထပ်ဒီတွင်းထွက်တရားစာတာစစ်ဆီးဆိုင်ရာစင်တာမြန်မာရှိမှုတွေဘာလို့ဆွေးနွေးရဖို့ရှိနေကြလဲ
။ကျမတို့ဒီထက်ပိုပြီးတော့ဟိုရှေ့လျှောက်ဖွင့်လင်းနေတာမျိုးရှိတာလေ။ကျမတို့အပ်ဒိတ်လိုက်စားတာလေ။ပြီးတော့လုတ်ပိုင်ခွင့်အာဏာကိုအလွဲတုံစားပြီးတော့ပြန်စားကားကဏ္ဍမှာလက်ဝကြီးဥဒ္ဒါရီပိုဖြစ်လာနိုင်တယ်။လုတ်ပိုင်ခွင့်အာဏာကိုအလွဲတုံစားပြီးပိုဖြစ်လာနိုင်တာဖြစ်တဲ့အတွက်ကြောင့်ကျမတို့ယင်းနှိမ့်ညံ့မှုဟာဆိုလို့ရှိရင်တော်တော်ကိုစဉ်းစားနိုင်ငံတကာကတော့စဉ်းစားမယ်ဆိုတာတော့ဒါသိစိတ်ချဖို့ပြောလို့ရနိုင်တဲ့အကြောင်းပေါ့
။ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်မန်မိုးဆိုတော့